မကြသေးခင်ကရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လုပ်ငန်းတွေရပ်ဆိုင်ပြီးထွက်ခွာသွားကြတဲ့နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေကတချို့ဟာအခုတော့သူတို့လုပ်ငန်းခွင်တွေရှိရာကိုပြန်လာနေကြပြီးပုံမှန်အလုပ်ဆင်းနေကြပါပြီ။ဒီဝန်ထမ်းတွေမရှိတဲ့အတွက်အခက်အခဲတွေကြုံနေရတယ်လို့ပြောနေပေမဲ့ရခိုင်ပြည်နယ်အစိုးရကတော့သူတို့အနေနဲ့အတက်နိုင်ဆုံးဆောင်ရွက်ပေးခဲ့တဲ့အကြောင်းတုံ့ပြန်ခဲ့တာပါ။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတော့ကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်။
ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO အဖွဲ့တွေကဝန်ထမ်းတွေကိုရခိုင်ပြည်နယ်တွင်းမှာမကြသေးခင်ကတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်နိုင်ငံတကာဝန်ထမ်းတွေကိုမြန်မာအစိုးရကအဲ့ဒီဒေသကနေထွက်ခွာစေခဲ့တာဖြစ်ပါတယ်။အခုတော့ဝန်ထမ်းတချို့ကိုသူတို့ရဲ့ငွေမူလအလုပ်တွေပြန်လည်လုပ်ကင်ခွင့်ပြုလိုက်ပြီလို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်Stephen Dujaga အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် The UN Office for the Coordination of Humanitarian Affairs reports that nearly 48 workers from UN agencies and
ကုလသမဂ္ဂ agency တွေနဲ့နိုင်ငံတကာ NGO တွေကဝန်ထမ်းအယောက်40လောက်ကိုအလုပ်ပြန်လုပ်ခွင့်ပေးလိုက်ပြီဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ OCHA ကသတင်းထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာရှိတဲ့ကုလသမဂ္ဂနဲ့တခြားရုံးတွေအတိုက်ခိုက်ခံရတော့ကအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်ခဲ့ရပြီးဝန်ထမ်း180ကျော်လည်းတခြားနေရာကိုရွှေ့ပြောင်းပေးခဲ့ရပါတယ
်။နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေရုတ်တရက်ထွက်ခွာသွားတာကြောင့်သူတို့မှာအစာအာဟာရပြတ်လတ်တဲ့ဒုက္ခတွေရင်ဆိုင်နေရကြောင်းဒုက္ခသည်စခန်းတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လတုန်းကကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF တို့ရဲ့ပစ္စည်းတူလောင်ရုံတွေတိုက်ခိုက်ဖျက်ဆီးခံရပြီးနောက်နိုင်ငံတကာဝန်ထမ်းတွေကိုစစ်တွေကနေထွက်ခွာခံခဲ့ပြီးလုပ်ငန်းတွေခိတရက်ဆိုင်နေကြတာပါ။နောက်ဆက်တွဲရလာအဖြစ်သူတို့အနေနဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းမွတ်စလင်ဒုက္ခသည်တူကပြောပါတယ
်။အကုန်လုံးကပက်ဆန်မရှိဘူးပေါ့။မရှိတော့အလူမပိနိုင်ဘူးပေါ့သူက။ရေခါရတဲ့အခါလူတွေကပက်ဆန်ရှိတယ်ပေါ့။အဲ့ဒီခါနေပြီးသူကအလူလူတွေပေါ့။ကျွန်တော်တန်းတိုင်း90တန်းတိုင်း90ပဲသူတရတန်းတိုင်းတရအဲ့ဒီလိုပြေပေါ့
။ဒုက္ခသည်စကန်ထဲမှာအဟာရချို့တဲ့နေသူဦးရီဟာ2014ခုနှစ်ဆန်းပိုင်းမှာပုံများလာပြီးကလေးတွေဟာပုံမှန်ကြီးပြင်းခွင့်မရပဲကောင်းမွန်တဲ့ကောက်ွယ်စောင့်ရှောက်မှုမရှိဘူးလို့အကူအညီပေးရေးအဖွဲ့တွေကဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အစိုးရပြည်ကြားရေးဌာနအကြီးအကဲဦးဝင်းမြန်ကတော့ဒီအချက်ကိုလက်မခံပါဘူ
း။ AZG ပဲသွားသွားကျွန်တော်ပြည်နယ်အစိုးရကျန်းမာရေးဝန်ကြီးဌာနပဲသွားသွားဘ ᱹ သွားသွားအဲ့လိုမကူတဲ့လူတွေကိုတတ်တတ်ရှိတယ်။မကူတဲ့ရှိပြီးတော့လာလို့ရှိရင်သူကမီဒီယာနဲ့ဟလာကျွန်တော်တို့ပြည်နယ်အစိုးရပဲသူတို့ပစ်ထားပါတယ်ဆိုတော့အခြေအနေမျိုးရောက်လုံးကြံဖန်တီးတဲ့သဘောပါပဲ
။နိုင်ငံတကာမီဒီယာတွေကတဆင့်မြန်မာအစိုးရကိုဖိအားပေးနိုင်အောင်လို့မွတ်စလင်ဒုက္ခသည်တွေကအခုလိုရှောက်ပြောနေခြင်းသာဖြစ်တယ်လို့ဦးဝင်းမြန်ကသုံးသပ်ပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်းအနည်းဆုံးလူ240နီးပါးသေဆုံးခဲ့ရပြီးလူ3000ခွဲနီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အထက်မှာရိုဟင်ဂျာမွတ်စလင်တွေလည်းအတော်များများပါဝင်နေပါတယ်ခင်ဗျာ။